မြေမြုပ်မိုင်းနဲ့ဘုံစံတွေကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတိုးလာနေတယ်လို့ပြည်ပခါနဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကသတိပေးပါတယ်။ဒီမနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့ပြည်ပဆိုင်ရာမတန်ဆွမ်းသူများနေ့မှာအခုလိုသတိပေးတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံကိုတော့ကိုသားညုံပြောပြပါမယ်ရှင်။
စစ်ပွဲပြပခါရကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတသာတိုးလာနေတယ်လို့မြေမြုပ်မိုင်းအုံပြမှုစန့်ကျင်နေတဲ့ရပ်သက်အဖွဲ့အစည်းတွေကပြောပါတယ်။ကင်းနဲ့ကင်းနီဒေသကိုခြေခံပြီးတော့ကပ်ယူထားတဲ့စင်းတချို့အရဆိုရင်တော့2021မတန်ငယ်မှာအဲ့ဒီဒေသတွေမှာမတန်ဆွမ်းဖြစ်မှုက 4.9 ရာခိုင်နှုန်းပဲရှိပါတယ်။အခု2023 2024မှာ 80.4 ရာခိုင်နှုန်းအထိဖြစ်ပွားနှုန်းတက်လာတယ်လို့ဆိုပါတယ်။ထောက်ဝလကမြေမြုပ်မိုင်းကြောင့်ဖြစ်ပြီးတော့ကျန်တဲ့မတန်ဆွမ်းဖြစ်မှုတွေကတရချီမှန်တာလက်နက်ကြီးထိမှန်တာလေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အလားတူအခြေအနေကိုပြပကဖြစ်နေတဲ့ရှမ်းမြောက်ရခိုင်ချင်းကချင်နဲ့စကိုင်းတိုင်းတင်းရီတိုင်းနဲ့မွန်ပြည်နယ်တွေမှာလည်းတွေ့နေရတယ်လို့အရက်ဖက်အဖွဲ့အစည်းတွေက VOE ကိုပြောပါတယ်။မြန်မာနိုင်ငံဟာကြောက်စရာကောင်းလောက်တဲ့မြေမြုံမိုင်းရဲ့အန္တရာယ်နဲ့ကြုံနေရပြီလို့မတူပီမြို့နယ်ရဲ့တပိတ်နဲ့ဒီ CDM ခေါင်းဆောင်ဆရာခိုင်စာက VOE ကိုပြောပါတယ်။အကြောင်းကတော့စစ်ကောင်စီဘက်ကမြေမြုံမိုင်းကိုအဓိကသုံးဆွဲနေတယ်လို့တော်လိုင်းအင်အားစုတွေဘက်ကလည်းစစ်ကောင်စီကိုတံပြန်ဖို့မြေမြုံမိုင်းကိုသုံးနေတာကြောင့်လို့ဆရာခိုင်စာကပြောပါတယ
်ဒီနွေဦးတော်လိုင်းရေးကာလအစပိုင်းမှာ local PDF ဒီ EOD ကိုစစ်ကောင်စီကနေပြီးတော့ထိုးစစ်ဆင်တဲ့ပုံစံအနေထားရတွေ့တဲ့ခါမှာအဲ့ဒီဒီတန်တရာကာကိုရေးတပ်ဖွဲ့တွေကသူတို့ရဲ့စခန်းပတ်လည်မှာစစ်ကောင်စီထူးဆစ်ဆင်နိုင်တဲ့လမ်းကြောင်းတွေမှာသူတို့ကမြေမြုပ်မိုင်းတွေကိုမြုပ်ထားတာတွေ့ရတယ်။အဲ့ဒီမှာပြန်မဖြုတ်နိုင်တဲ့အနေထားတွေရဲ့မိသွားတဲ့အနေထားတွေရဲ့ဥမာဒီမြေမြုပ်မိုင်းကိုထောင်ထားတဲ့တပ်ဖွဲ့ဝင်ကဒီဆုံးသွားလို့ရှိရင်မြုပ်တဲ့နေရာတွေမတိတဲ့အခါကျတော့ပြန်ဖြုတ်မသွားတဲ့အပိုင်းတွေရှိတယ်။အဲ့ဒီမှာတော်တော်လေးဘီတူလူထုကိုထိခိုက်တာတွေ့ရတယ်။
တချို့နေရာတွေမှာဒေသနာကာကွယ်တပ်ဖွဲ့ချင်းချင်းမတည့်မြတ်တဲ့ခါမျိုးမှာလေမြေမြုပ်မိုင်းတွေကိုပြန်လည်အသုံးပြုနေကြတယ်လို့သူကဆိုပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့မိုင်းတွေကျန်ရှိနေတယ်လို့လက်လုံမိုင်းတွေလည်းအများပြားရှိနေပါတယ်။ဒါတွေကိုတေချာလေးထားပြီးတော့တုံးတက်ဖို့လိုတဲ့ကြောင်းဆရာခိုင်စာကပြောပါတယ်
။ဆိုတော့ဒီဒေသနာကာကွယ်တပ်ဖွဲ့တွေရဲ့မြေမြုပ်မိုင်းအပေါ်မှာအသုံးပြုမှုပုံစံတွေမူဝါဒတွေကိုသူတို့ကပြန်လဲသုံးတက်ပြီးတော့စနစ်တကျနဲ့အသုံးပြုဖို့တော်တော်လေးအရေးကြီးလာတယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဆိုတော့ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ပြည်သူလူထုအထိခိုက်မရှိအောင်သူတို့ကကိုရေးတပ်ဖွဲ့တွေကိုတိုင်ကစနစ်တကျနဲ့အသုံးပြုတက်ဖို့တင်ဒန်းတွေပေးဖို့လို့တလို့တက်တွန်းမှလည်းတော်တော်လေးကိုစီးနဲ့ကန်းနဲ့ထိမ့်သိမ့်ဖို့ကိုအရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။အပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့ရဲ့အခုနှစ်ဆောင်မှုကတော့အလုံးပါဝင်တဲ့ရေရှိတီတက်တဲ့အနာဂတ်ဖြစ်ဖို့မတန်ဆွမ်းသူတွေရဲ့ဥဆောင်မှုကိုမြင့်တင်ပေးကြစုဖြစ်ပါလေ။မြေမြုံမိုင်းတဲ့ဘုံတွေကြောင့်မြန်မာနိုင်ငံအနှံ့မှာလူသေဆုံးမှုနဲ့ရသားထိခိုက်မှုတွေတိုးလာနေပါလေ။2023ခုနှစ်မှာမြေမြုံမိုင်းတွေကြောင့်မြန်မာနိုင်ငံမှာလူပေါင်း1052ဦးထိခိုက်သေဆုံးခဲ့ရပါလေ။အဲ့ဒီထက်မှာ20ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ UNICEF ကနိုဝင်ဘာလထဲမှာထုတ်ပြန်ထားပါလေ။ဒါကြောင့်မလို့အာဖဂန်နစ္စတန်နဲ့ဆီးရီးယားလိုနိုင်ငံတွေကိုကျော်တက်ပြီးတော့မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရသူအများဆုံးစီးနေကိုဝင်လာပါတယ်။ဒီတောက်တက်မှာတော့မြန်မာ၊လာအိုစ်၊ဗီယက်နမ်နဲ့စင်ကာပူနိုင်ငံတွေဟာမိုင်းအုံပြမှုတားမြစ်ထားတဲ့နိုင်ငံတကာစာချုပ်တွေကိုဒီကနေ့ထိလက်မှတ်ရေးထိုးတာမရှိသေးပါဘူးခင်ဗျာ။